တရားဝါထောက်ပံ့ကျုံးကိုဦးတည်ပြီးစစ်လေရင်နဲ့ရေးတဲ့သမောတွေပါဝင်တဲ့အကြီးစားထုတ်စစ်စီရေးလက်ကျင့်မှုတရက်ကိုတနင်္ဂနွေနေ့ထဲကလက်ကျင့်ခဲ့ကြပါတယ်တရားရောထောက်ပံ့ကာဝေးဝန်ကြီးဌာနကဒီလိုလက်ကျင့်တာကိုအတည်ပြုပြောကြားကြပါတယ်တနင်္ဂနွေနေ့မနက်6နာရီကနေတနင်္လာနေ့မနက်6နာရီအထိ24နာရီတွင်တရုတ်ပြည်သူ့တပ်မတော်လေရင်58စင်းနဲ့စစ်လက်သမော၄စင်းဟွာထိုင်ဝမ်ကိုဦးတည်ပြန်သန်းလာခဲ့ကြတယ်လို့ထိုင်ဝမ်အမျိုးသားကာဝေးဝန်ကြီးဌာနကတနင်္လာနေ့မနက်မှာပြောပါတယ်စီလေကျင်နာကတနင်္လာနေ့အထိဆက်လက်လေ့ကျင့်နေကြပြီးထိုင်ဝမ်ရဲ့ကာကွယ်ရေးတုံးကြီးစနစ်ကနေတရုတ်လေရင်နဲ့စစ်သမော့တွေကိုစောင့်ကြည့်နေပါတယ်။အခုလိုစီရေးလေ့ကျင့်မှုကဂျာမနီနိုင်ငံကလွှတ်တော်ကိုယ်စားလှယ်အမတ်တွေတနင်္လာနေ့မှာထိုင်ဝမ်ကိုရောက်ရှိလာတာနဲ့လည်းတိုက်ဆိုင်နေပါတယ်။လွှတ်တော်ကိုယ်စားလှယ်အမတ်တွေကိုဂျာမနီလွှတ်တော်ကာကွယ်ရေးကော်မတီရဲ့ဥက္ကဋ္ဌမာရီအန်ဂျီစထရက်ဇင်မာမန်ကဦးဆောင်လာတာပါ။ကိုယ်စားလှယ်အဖွဲ့ဟာထိုင်ဝမ်သမ္မတဇိုင်အင်းဝမ်ထိုင်ဝမ်အမျိုးသားလုံခြုံရေးကောင်စီဥက္ကဋ္ဌနဲ့တရုတ်ပြည်မှာကြီးရဲကောင်စီဥက္ကဋ္ဌထုတ်နယ်တွေ့ဆုံမှာဖြစ်ပါတယ်ဒီခီးစဉ်ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကရှုတ်ချလိုက်ပါတယ်